မေရိကန်ပြည်ထောင်စုကဆေးရုံးစွဲနိုင်ငံရေးသမားလောကအတွင်းကိုထိုးပေါက်လှုပ်ရှားခဲ့တယ်လို့ဆွဆွဲခံရသူရုရှားနိုင်ငံကတရက်ပိုင်ဆိုင်ခွင့်ထောက်ခံရေးအမျိုးသမီးမရီယာဘူတီနာကိုမနေ့ကပဲ2018လချမှတ်လိုက်ပါတယ်သူကအမေရိကန်နိုင်ငံက NRA လို့ခေါ်တဲ့အမျိုးသားရိုင်ဖယ်အစည်းအဝေးရာသက်ပံတင်းတူတူဖြစ်ပြီးတော့အမေရိကန်တက်ကူကဖွဲ့ရထားသူလည်းဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ရှုမြင်ချက်ကိုအတိမပေးဘဲနိုင်ငံခြားအရာရှိတူရဲ့ကိုယ်စားလှယ်အဖြစ်လှူရှားခဲ့မှုနဲ့ပတ်သက်ပြီးတော့မရီနာဘူတီနာကိုပြီးခဲ့တဲ့ဇွန်လတုန်းကဖမ်းဆီးခဲ့တာပါဆိုရရှိနေတဲ့ပြောဆိုချက်အရမရီယာကိုသူ့ရဲ့ဒီတနပ်ပိုင်ဆိုင်ခွင့်ထောက်ခံရေးလှူရှားမှုကိုအသုံးချပြီးတော့အမေရိကန်နိုင်ငံရဲ့တိုင်ဝမ်မှာထုတ်ပေါက်ဝင်ရောက်ဖို့နဲ့2019ခုနှစ်အမေရိကန်တမတ်ရွေးကောက်ပွဲကာလအတွင်းအမေရိကန်နဲ့ရုရှားအကြားတရားမဝင်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ပေးဖို့ရုရှားအစိုးရရာရှိဟောင်းအလက်ဇန်ဒရာထရိုရှင်ကတရိပ်ငွေကြေးခဲ့တယ်လို့ဆိုပါတယ်သူ့ပေါ်ဆွဲချက်တင်လာတဲ့ပူးပေါင်းကြံစည်မှုနဲ့ပတ်သက်ပြီးတော့သူ့မှာအပြစ်ရှိတဲ့အကြောင်းမရီယာဘူတီနာကဒီဇင်ဘာလထဲမှာဝန်ခံခဲ့ပါတယ်အမေရိကန်မှာအကြီးဆုံးတနပ်အဖွဲ့ဖြစ်တဲ့ NRA အသင်းနဲ့တခြားအဖွဲ့အစည်းတွေစီကနေပြီးတော့သတင်းချက်လက်တွေကိုရုရှားရာရှိဟောင်းထိုရှင်ရဲ့ကြေညာချက်နဲ့2015ကနေပြီးတော့2019ခုနှစ်အတွင်းစုဆောင်းခဲ့တဲ့အကြောင်းမရီယာကဝန်ခံပါတယ်မရီယာရဲ့လှူရှားမှုတွေကိုကူညီပေးခဲ့သူအဖြစ်အမေရိကန်နဲ့အူဆွဆွဲခံထားပါတယ်အဲဒီတဲကတူကတော့ Republican နိုင်ငံရေးစီရင်ရေးမှုဖြစ်တဲ့ Paul Erickson ဖြစ်ပါတယ်သူကမရီယာပူတီနာနဲ့ရည်စားအဖြစ်တွဲနေသူလည်းဖြစ်ပါတယ်